ထောင်နှံခွန်နှစ်စီအပြစ်ပေးခံရတဲ့ Writers သတင်းတောင်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လွတ်မြောက်လာခြင်းမှာ American ဒုတိယသမ္မတလူမျိုးကစပြီးနိုင်ငံတကာကချီးမွမ်းပြောဆိုသံတွေထွက်ပေါ်လာပါတယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရရဲ့ဒီဆောင်ရွက်ချက်ကြောင့်ကမ္ဘာအလယ်မှာမျက်နှာငင်နေရတဲ့မြန်မာနိုင်ငံအတွက်စာမျက်နှာသစ်ဖွင့်လိုက်ပြီလို့ပြောဆိုသူခေါင်းဆောင်တွေလည်းရှိလာပါတယ်။ဒါပေမဲ့ပြည်တွင်းမှာတော့ကြဲကြဲလောင်လောင်ပြစ်တင်ဝေဖန်တာတွေကြားနေရပါတယ်။အဓိကကလူမှုရေးစာမျက်နှာတွေပေါ်မှာထွက်ပေါ်လာတဲ့အသံတွေပါ။ဒီနောက်တွေရဲ့အမှုမှာလိုက်ပါဆောင်ရွက်ပြီးတဲ့တရားရုံးချုပ်ရှင့်နေဥက္ကမောင်စောပြောတာကတော့
ပြည်တွင်းမှာဆိုကျွန်တော်တို့ဘယ်နေရာပါလုံးဆိုတော့ Facebook ပေါ်ပဲဗျာ။နော်Facebook မှာအမဆဲလိုက်ဆိုလိုက်နော်အဲဘာဖြစ်တယ်ညာဖြစ်တယ်အမျိုးသားတစ်စပေါက်ဒီဘာဖြစ်တယ်ညာဖြစ်တယ်ပြောကြတာအဲအဲ့လိုပုံစံမျိုးနဲ့ဟိုသူတို့ဆက်နေတာပါလဲဆိုအင်းစင်ကိစ္စကိုကဘာတိအောင်ဖော်တယ်နော်အဲ့ဒါကြောင့်မလို့ဟိုစစ်သားတွေလည်းပဲဟိုအဖြစ်တွေရကုန်တယ်အပြတ်တက်ကိုရအောင်လုပ်တယ်ပေါ့ဗျာ
သတင်းတော့တွေကိုအသားတွေကလောက်ထွက်သူတွေတစ္ဆာပေါက်တွေစသဖြင့်အမျိုးမျိုးအမုန်းပွားစရာစကားတွေနဲ့ဝေဖန်တိုက်ခိုက်နေတာဖြစ်ပါတယ်ခုလိုသတင်းတော့တွေကိုတိုက်ခိုက်တာဟာအခုမှမဟုတ်ပဲလုံးခဲ့တဲ့နှစ်နှစ်လောက်ကစတင်ခဲ့တာဖြစ်တယ်လို့မော်ကွန်မဂ္ဂဇင်းအက်ဒီတာဦးဇေယျလိုင်ကပြောပါတယ်
။ဒီနာဆရာတွေကိုပုံဖြတ်ဖို့ကြိုးစားနေတဲ့အဖွဲ့အဖွဲ့ထက်မနေရှိရဆိုတော့ကျွန်တော်တို့နှစ်နှစ်လုံးကစပြီးတည်ထားမိတာပေါ့နော်အထူးသဖြင့်တော့ဒီဝါလုံးလုံးကိစ္စနောက်ပိုင်းမှာပုံပြီးတည်ထားမိရတယ်။ဒီနာဆရာတွေကခုနကပြောဒီပဒိန်ရောင်းစားတဲ့ကောင်လေးနိုင်ငံတော်ရောင်းစားနေတဲ့ကောင်လေးဆိုပြီးတော့မှအဲ့လိုမျိုးလူထုကိုအမြင်လွဲမှားစေတဲ့အချက်လက်မျိုးတွေပေါ့နော်ပေးတဲ့အဖွဲ့ရှိတယ်အလုပ်ခွဲကြည့်တဲ့အခါမှာနှစ်ပိုင်းကြည့်တယ်။တစ်ပိုင်းကတော့ခုနစိတ်အကောက်နေပေါ့နော်။လူပုဂ္ဂိုလ်ဘယ်သူဘဝမှမသိရတဲ့ဒီလူမှုကွန်ရက်အဆင်မနာတွေအတက်ခက်တာတွေ့ရတယ်လို့အချို့ကြတော့လည်းတကယ်ကိုလော်ဘီလုပ်တာပေါ့နော်။ဒီလူမျိုးဆရာတွေကမြန်မာနိုင်ငံကိုဖျက်ဆီးထုတ်ပြီးတော့အမျိုးဘာသာတရားဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့တိုက်ကြတာပေါ့ဗျာ
။အခုလိုတိုက်ခိုက်မှုတွေမှာအများစုဟာတယောက်ရေးတဲ့မှတ်ချက်ကိုနောက်တစ်ယောက်က copy ကူးပြီးပြန်တင်နေတာမျိုးလည်းတွေ့ရပါတယ်
။သတင်းကိုလက်ကယူပြီးရည်ပြီးတာကဒါတရင်ရောက်စားရလို့ပြောလို့မရအောင်အဲ့တော့ကိုတတင်းကို Riders မှာလုံးလို့ Riders ကိုတင်းပေးရတယ်အဲ့တော့ကိုမြမလေးကိုတင်းပြီးလို့ပြောမြမလေးမှလုပ်တဲ့တင်းတော့လေသူ့တင်းအောင်ပေးတယ်မြမလေးချင်းပေါ်မှာလေးလာစားတယ်ဒီသဘောပဲအဲ့ဒါမှပေါ့ဒါပေမဲ့အဲ့ဒါကိုပုံဖြတ်ချင်တဲ့ခါကျတော့နိုင်ငံတော်ကိုအဲကြောက်ကြစီတဲ့နိုင်ငံတော်ကိုအဆက်တကွဲအကျိုးနဲ့ဖြစ်စေခဲ့ပေါ့လေအဲ့မှလည်းတပီ question စိတ်ပြကြည့်မယ်ဆိုရင်နိုင်ငံတော်ကသူ့ကိုရေးတဲ့တင်းကြောင့်တိတ်ခါကြတာမဟုတ်ဘူးအဲလူတက်မှုကြောင့်ဒါတိတ်ခါကြတယ်ဆိုတာသူတွေကမမြင်ရတဲ့အပိုင်းပေါ့နော်ဆိုတော့ဘီဆိုတော့အဲလူတက်မှုတော့မဖြစ်ခဲ့ဘူးဆိုရင်အဒီတဲ့ရင်ကထွက်ဆရာကြောင့်ဘာမှမရှိဘူးလောက်ကြရေးသားတော့မရဘူးဘာလို့ဆိုတော့သူတို့ရေးသားရဲ့တဲ့ရင်မှန်ကန်လို့ပဲအဲပထင်းဖြစ်ပြမှာပါဝင်နေတဲ့အရာရှိ၅ဦး၆ဦးလောက်ကအရေးယူခံရပြီးဆိုတာတကယ်ဖြစ်တာလေအဲနောက်ခုကတော့ကျွန်တော်လူဖွဲ့စည်းကလူတက်မှုကိုဖုံးကွယ်ရမယ်ဆိုတဲ့ idea တစ်ခုနဲ့အဒီကောင်တွေကဒါမျိုးမပြောသင့်ဘူးအဲဒီစားကျဝင်မနေဘူးဒီစားကျဝင်မှာလူတက်မှုကိုဖုံးကိုရမယ်ဆိုတာမပါဘူးပေါ့ဗျာဆိုတော့အဲဒါမျိုးတွေကိုပဲပုံဖြတ်ချင်နေတဲ့အနေအထားတွေတွေ့ရတာပေါ့လေဒါကလည်းအစိုးရကမတီးကျိုးချုံတွေ့နေတာကတော့အဲစိတ်မကောင်းစရာပေါ့လေအစိုးရဆိုတဲ့မှာသမ္မတကတော့ဒီနှစ်ယောက်ကအပြစ်မရှိဘူးလို့သူတို့ယူဆပြီးလွှတ်ပေးတဲ့အနေအထားပေါ့လေဆိုတော့သမ္မတကတော့ကျေးဇူးတင်စရာခံပေမဲ့ကျန်တဲ့ဒီအစိုးရအနာဘိုင်းဖွဲ့စည်းရတာဒီကိစ္စနဲ့ပတ်သက်လို့တိတ်တော့ချီးဖို့မရဘူးပေါ့လေဆိုတော့အဲ့လိုအပိုင်းလေးရရှိတယ
်ဦးဇေယျလိုင်ပြောပြသွားတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတရားရုံးတွေကသူတို့မှာအပြစ်ရှိတယ်ဆိုတာကိုအကြိမ်ကြိမ်အဆုံးဖြတ်ပေးနေတာဖြစ်ပါတယ်အခုသတင်းတော်အုပ်လွတ်လာတာစီမံခန့်ခွဲမှုလမ်းကြောင်းအရသမ္မတရဲ့လွတ်ငင်းချမ်းသာခွင့်နဲ့လွတ်လာတာဖြစ်ပြီးတရားရေးလမ်းကြောင်းအရလွတ်လာတာမဟုတ်ဘူးလို့တရားရုံးချုပ်ရှင်းနေဦးခင်မောင်စောကပြောပါတယ
်ဖက်ကတရားလွတ်တော်ချုပ်ကိုကျွန်တော်တို့တက်တာတရားရေးလမ်းကြောင်းပေါ့တရားရေးလမ်းကြောင်းနဲ့တက်တယ်ဥစားအဲ့ဒီမှာသူကအောက်ရုံးရဲ့အပြစ်တွေ့ရှိချက်ကိုပထမအယူခံရုံးဖြစ်တဲ့တိုင်းလွတ်တော်ကအော်ယုံတိုင်းပဲတည်တယ်ပေါ့ဗျာနော်နောက်တစ်ခါဟိုဟာကဒုတိယအယူခံဖြစ်တယ်တရားလွတ်တော်ချုပ်ကလည်းအဲ့ဒါတည်တယ်ပေါ့ဗျာအဲ့တော့တတိယအဆင့်နေနဲ့အထူးအယူခံတက်ဖို့ခေတ်ကမှတော်ကိုဟိုဟာလုံးလို့ကိုယ်တိုင်ကလည်းတရားကြီးလမ်းကြောင်းကနေပြီးတော့တွားရယ်ပျောက်ရမည်ပတ်သက်ဝင်ပေးရမည်မရှိဘူးလို့သူတို့ကလည်းမြင်နေပေါ့ဗျာတပ်ပစောင်းနဲ့ဖြစ်တယ်လို့သူတို့ယူဆတယ်အဲ့ဒီကိုမလုပ်တော့ဘူးလို့သူတို့ဆုံးပြလိုက်တာဆိုရလည်းဒီတော့မကြခင်မှာပဲအဲ့ဒီသမရကဒါကတော့စီမံခန့်ခွဲမှုလမ်းကြောင်းပေါ့ဗျာအဲ့တော့စီမံခန့်ခွဲမှုလမ်းကြောင်းအနေနဲ့ဆိုတော့အဲ့ဒီအမြဲဆုံးထုတ်ပြန်ဖြစ်တဲ့သမရကသူကဖြုတ်ပစ်လိုက်တာပဲ
ဒီနေရာမှာထူးခြားချက်ကလွတ်လာသူတွေကိုတဲကြီးမဲကြီးပြစ်တင်ဝေဖန်နေခြင်းဖြစ်ပါတယ်ဘာကြောင့်ဖြစ်နိုင်ပါသလဲ
မြန်မာစစ်တပ်ပေါ့ဗျာနော်ကိုနိုင်ငံတကာမှာအမြင်နေဆိုးကုန်နေဆိုတဲ့အပေါ်မှာဝိုင်းပြီးတော့လူလောက်ကောင်းလား ဒါမျိုးသိသိမရှိဘူးဆိုပြီးတော့ဟွာလုထားပဲအဲ့တော့အစကလေးကဒီစိတ်ဒီဇောနဲ့ဒီအပြစ်တင်ခဲ့ကြတယ်ဆိုတော့ဟိုဘယ်သူကနှိုးတော်ပြီးဆိုအပြစ်တွေခိုင်းနေဆိုတာတော်တော်ထင်ရှားတဲ့ကိစ္စပါဗျာအဲ့တော့အခုလည်းပဲဒီဟာဒီလောက်ထိဖွားနေတာဒီဟာပါပဲဗျာမှန်မှန်ပြောနေတယ်လို့ကျွန်တော်တော့မယူဆဘူးပေါ့ဗျာ
တရားရုံးချုပ်ရှေ့နေဥက္ကမောင်ဆိုပြောပြသွားတာပါတကယ်ကရက်တာသတင်းတော်နှစ်ယောက်ရဲ့အမှုဟာရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်ပျက်မှုတွေနဲ့တိုက်ရက်ဆက်ဆံနေပါတယ်သူတို့အမှုမှာကဘာကတိထားတာကဖုံးကွယ်ထားတဲ့ကိစ္စတစ်ခုကိုဖော်ထုတ်တဲ့အတွက်အရေးယူခံရတာလို့ယူဆနေကြတာပါဒါ့အပြင်သတင်းတော်တွေဟာကိုယ့်လို့ကိုယ်လို့အရေးယူခံရတာလို့လည်းပြောကြပါတယ်အကယ်တော့ဒီလိုအထင်မြင်ခံရခြင်းကမှတိုင်းပြည်ရဲ့ပုံရိပ်ကိုအမှန်တကယ်ထိခိုက်တာလို့ပြောနိုင်တာမဟုတ်ပါလားခင်ဗျာ